ကချင်ပြည်နယ်မိုင်ချန်ရမြို့မှာပြုလုပ်နေတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေရဲ့ညီလာခံကနေပင်လုံလက်ဆွဲစာတန်းတစ်ခုထွက်ပေါ်လာဖို့အတွက် 1948 ခုနှစ်တုန်းကပင်လုံစာချုပ်ကိုအခြေခံထားပြီးဆွေးနွေးနေပါတယ်။ဒါပေမဲ့မြန်မာစစ်တပ်ကစိုးရိမ်နေတယ်လို့တိုင်းရင်းသားတွေကတိုင်းပြည်ကခွဲထွက်လိုတဲ့ဆန္ဒမရှိဘူးလို့တိုင်းရင်းသားတွေကပြောပါတယ်။ဒီသတင်းပြည့်စုံကိုတော့မိုင်ချန်ရမှာတွားရောက်သတင်းယူနေတဲ့မမမြင့်ခိုင်ကအခုလိုပြောပြမှာပါ။
ပင်လုံလက်ဆွဲစာတန်းထွက်ပေါ်လာနိုင်မှုအတွက်48ခုနှစ်ပင်လုံစာချုပ်ကိုအခြေခံပြီးဆွေးနွေးမှုတွေလုပ်ဆောင်နေပေမဲ့တိုင်းသားတွေအနေနဲ့ပြည်အောင်စုကခွဲထွက်ဖို့မရှိဘူးလို့တိုင်းသားတွေဘက်ကပြောလိုက်ပါတယ်48ခုနှစ်ပင်လုံစာချုပ်မှာတိုင်းသားတွေအနေနဲ့ခွဲထွက်လို့ကခွဲထွက်နိုင်တယ်လို့ဖော်ပြထားတာပါ1948ခုနှစ်ပင်လုံစာချုပ်ကိုအခြေခံပြီးဆွေးနွေးမှုတွေရှိနေပေမဲ့တိုင်းသားတွေပြည်အောင်စုကလည်းခွဲထွက်မထွက်ဆိုတဲ့အမြင်သဘောထားတွေနဲ့ပတ်သက်ပြီးညညတော့တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနိုင်ငံသားကအခုလိုပြောပြပါတယ
်ခွဲထွက်မယ်ဆိုတဲ့ဟာတော့ဘယ်သူမှမပြောဘူးเนาะအဓိကအဖြစ်ဒီဒီမိုကရေစီရေးမျိုးသားတန်းလူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ဖို့ပဲเนาะအဲ့ဒါလို့မှမတည်ဆောက်ရင်လက်ရှိ2008ဖွဲ့စည်းပုံအရပေါ့เนาะဗမာတွေကရေးပဲကြီးစိုးပြီးတော့လွှမ်းမိုးပြီးတော့မှအလုံးကိုချုပ်ကင်ထားတဲ့ပုံစံမျိုးကတော့ပေတိုင်းသားတွေမှာလက်မခံကြဘူ
း1948ခုနှစ်ပင်လုံစာချုပ်အရတိုင်းသားတွေဘက်ကခွဲထွက်ရေးတောင်းဆိုနိုင်နေဆိုတဲ့အကြောင်းပြချက်နဲ့ဒီပင်လုံစာချုပ်ပါသဘောတူညီချက်တွေကိုအရင်စစ်အစိုးရအဆက်ဆက်ကပိတ်ဖြတ်ခဲ့ပြီးတိုင်းသားတွေရဲ့ခံစား권တွေကိုကန့်တတ်ခဲ့တာရှိခဲ့ပါတယ်ကရနီမျိုးသားတူတက်ရေးပါတီ KMPP ရဲ့အတွင်းရေးမှူးရွှေမျိုးတန်ကလည်းတိုင်းသားလက်နက်ကိုင်တပ်ဖွဲ့ချင်းအလိုက်အစိုးရနဲ့အပြည့်ရဲ့လက်မှတ်ထိုးထားတာကခွဲမထွက်ရေးဆိုတဲ့သဘောတူညီချက်ပေါင်းဝင်ထားတာမျိုးစိုးရိမ်စရာမရှိဘူးလို့ပြောပါတယ်
parallel to tour agreement ထိုးခဲ့တဲ့လူတွေကတော့ပြည်တော်စုကနေပြီးတော့မခွဲထွက်ဘူးဆိုတဲ့အချိန်အပေါ်မှာကျွန်တော်တို့ကသဘောတူညီမှုရှိထားခဲ့ပြီလားဖြစ်ပါတယ်။တော့ဒါပေမဲ့ဒီစစ်တရားစုပြည်လုံးညီလာခံဆိုတာကလည်းဒီပြီးခဲ့တဲ့ဟောပေါ်လေကျွန်တော်တို့ဟိုချက်မှတ်ခဲ့တဲ့လှုပ်ဆောင်ခဲ့တဲ့နိုင်ငံရင်းဆိုင်ဖြစ်စဉ်တွေကလည်းတစ်ဆင့်ဆက်လက်ဖြစ်ပေါ်လာတဲ့ဖြစ်စဉ်တွေဖြစ်တာပေါ့လေ။ဖြစ်တော့တစ်ဖက်မှာဒါတမန်ကြောင့်ရှိခဲ့တဲ့ဒီဒီဒီပြောင်းလဲချက်တွေကတော့တမန်ရောင်းရရှိနေတယ်။အဲဒီနေ့ဒီချိန်ခါမှာတော့ကျွန်တော်တို့ကဒါကြီးကအဓိကသက်သွန်တော့မနေပါဘူး။ဘာလို့လဲခုနပြောသလိုကျွန်တော် violet electoral agreement ထိုးထားတဲ့လူတိုင်းကလည်းဒါပြည်တော်စုကခွင့်မထွက်ပါဘူးဆိုတဲ့သဘောတူချက်မှာကျွန်တော်တို့ကဒီစားလိုက်နေတာဖြစ်ပါတယ်။ဒီကိစ္စမှာတိတ်တော့စိုးရိမ်စရာမရှိပါဘူး
။ဒီကနေ့ညီလာခံမှာတော့တိုင်းတော်တွေဘက်ကလိုလားတဲ့ federal ပုံစံကိုဆွေးနွေးခဲ့ကြပါတယ်။ဒီဖက်ဒရယ်ပုံစံကို2008ခုနှစ်ကဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲရေးနဲ့ညီနိုင်ရေးကော်မတီ FCDCC ကရေးဆွဲခဲ့ပြီး2015ခုနှစ်က UNFC ကပြန်လည်ဖြည့်ဆွက်မှုတွေလုပ်ထားတဲ့ဖက်ဒရယ်အခြေခံမူကြမ်းပေါ်မှာအခြေခံဆွေးနွေးသွားဖို့ဒီကနေ့ညီလာခံအဖွဲ့မိန့်ခွန်းမှာ KNU ဒုတိယဥက္ကဋ္ဌဘရိုနော်စီဖိုရာသိန်းကပြောပါတယ
်။အခုရတဲ့ကဒေဝန်ဖက်ဒရယ်ဒီလိုဖြစ်ပုံစံနဲ့ဒီမျိုးဖြစ်ဒီမှာပြောရတာကတယ်လို့ပြောပုံစံမျိုးကိုပြန်ဆောင်လာတာပြန်သွားပေးတာပြည်ထောင်ပြီးဖြစ်ပါတယ်အဲ့ဒါအဲ့ဒီအတွက်ကြောင့်အစရမ်းကြီးပြတ်တော့လို့ရောလဲ2008ခုနှစ်ကတယ်လို့ပြောတဲ့အချိန်ကဥပဒေမူကြမ်းရေးဆွဲရေးအညီအစာရေးကော်မတီ FPD စီမံမူကြမ်းသဘောတူထားပြီးတော့တယ်လို့အချိန်ကပုံရအဖြစ်အပြင်တစ်ခါတော့ဒီကအခုဒီလိုက်ရတဲ့ဒီမှာဖြစ်တဲ့ခြောက်အပ်တဲ့ညာကိုပြန်လည်ဆုံးဖြတ်ပြီးလိုအပ်လို့ဖြစ်တဲ့တည်ဆင်းမှုတို့ဒီအစီအစဉ်ကြီးတယ်ဆိုတဲ့အခြေအနေဖြစ်နေတယ်
ဒီကနေ့မှာတော့မိုင်းချရင်ညီလာခံကိုဒုတိယနေ့အဖြစ်ဆက်လက်ကျင်းပနေပြီးတိုင်းနာရီအနေနဲ့ဒီညီလာခံကနေ27ရာစုပင်လုံညီလာခံအတွက်ဘုံတဘောတူညီချက်တည်းရဲ့ထွက်ပေါ်လာဖို့မျှော်လင့်နေကြပါတယ်ကျွန်မမြင့်မြင့်ခိုင်ပါမိုင်းချရင်ကနေသတင်းပေးပို့ထားပါတယ်